ပြီးခဲ့တဲ့လကတော်မီချောင်းတောင်ကုန်းတွေပေါ်မှာတစ်ပင်တစ်တောတွေပြုံးတိခဲ့ရတဲ့အမေရိကန်ပြည်ထောင်စုလော့စ်အင်ဂျလိစ်မြို့ရဲ့မြောက်ပိုင်းမှာရေကြီးမြေပြိုရာကြောင့်အနည်းဆုံး18ဦးသေဆုံးပြီးအိမ်တချို့ပျက်စီးပါတယ်အနည်းဆုံးလူ18ဦးပျောက်ဆုံးနေတာနဲ့အတူရဲတပ်ဖွဲ့တွေအမျိုးသားအစောင့်တပ်ကမ်းခြေဆောင်တပ်တို့ရဲ့အကူအညီနဲ့လော့စ်အင်ဂျလိစ်ခရိုင်ကရှာဘွေကယ်ဆယ်ရေးအဖွဲ့ကြီးရောက်ရှိနေပြီးမနေ့ဗုဒ္ဓဟူးနေ့မှာတော့အသက်ရှင်ကျန်းရစ်သူတွေကိုတိုးချဲ့ရှာဘွေနေကြပါတယ်ဒီလူတွေဘယ်မှာရှိနေတယ်လဲဆိုတာမသိရတဲ့အကြောင်းနဲ့အပြည့်အစည်တွေကြားမှာရှိနေမယ်လို့ထင်တဲ့အကြောင်းစန်တာဘာဘရာခရိုင်ပြောခွင့်ရအမ်ဘာအန်ဒါဆန်ကပြောပါတယ်မြေပြိုမှုဖြစ်စေခဲ့တဲ့မိုးသက်မုန်တိုင်းကအင်ကာနဲ့အစောပိုင်းမှာပြက်ပြဲသွားခဲ့တာကြောင့်ဒူးလောင်မြုပ်တဲ့ရွှေနေထဲမှာအိမ်တွေထဲမှာပိတ်မိနေသူတွေကိုရဟတ်ရင်တွေခွေးတွေအသုံးပြုရှာဖွေနေတဲ့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေအတွက်လမ်းရှင်းသွားစေပါတယ်။အ ਨੇ စုံအိမ်ဓာစင်ပေါင်းများစွာပျက်စီးဒါမှမဟုတ်လဲခေါင်တည်တဲ့ဒေသတွေမှာအပြက်အစီးကြီးကြီးမားမားရှိနိုင်တယ်လို့စန်တာဘာဘရာခရိုင်ရဲမှုဘေးဘရောင်းကပြောပါတယ်။ထိတ်တန့်ဦးစားပေးလုပ်ငန်းကတော့ပျက်စီးခဲ့တဲ့အဆောက်အုံတွေထဲမှာအသက်ရှင်ကျန်ရစ်သူတွေရှိနေသလားဆိုတာကိုစမ်းစစ်ဖို့ဖြစ်တယ်လို့လည်းခရိုင်ရဲမှုကပြောပါတယ်။မွန်တီစီတိုမှာအသေးအပြောက်အများဆုံးဖြစ်မယ်လို့ယုံကြည်ထားကြတာပါကျောဝချမ်းသာတဲ့မွန်တီစီတိုကတချို့လမ်းတွေကရွှေ့မြင့်ကြီးတွေလိုဖြစ်နေပြီးတစ်တုံးတွေကြောက်တုံးတွေနဲ့ပိတ်မိနေတယ်လို့လဲစန်တာဘာဘရာခရိုင်ပြောခွင့်ရကပြောပါတယ်ရှင်